တနင်္လာနေ့တိုင်းတဝဲမြို့နယ်မှာသကောင်းစင်းကောက်ယူနေတဲ့အထက်ကဆရာဆမ9ဦးကိုလောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကဖမ်းဆီးလိုက်ပါတယ်။စစ်ကောင်စီရဲ့ရွေးကောက်ပွဲလုပ်ငန်းစဉ်သကောင်းစင်းကောက်ယူတာကိုဆန့်ကျင်တဲ့အနေနဲ့အခုလိုဖမ်းဆီးလိုက်တာဖြစ်တယ်လို့လောင်းလုံးပကဖကပြောပါတယ်။ဒီကြောင့်ရန်ကုန်ကတရင်ပစ်ပို့ထားတာကိုမအီးတန်တရောကပြောပြမှာပါ။
တဝဲမြို့မှာအခုသကောင်းစင်ကောက်ယူနေတဲ့ထက်က9ဦးကိုအော်တိုဘာလ6ရက်တနင်္ဂနွေနေ့တုန်းကနေအိမ်နဲ့လမ်းတွေပေါ်မှာဖမ်းဆီးခေါ်ဆောင်ခဲ့တာလို့လောင်းလုံးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တူကပြောပါသေးတယ်
။နေအိမ်မှာခေါ်တာရှိတယ်ဗျ။ပြီးရင်လမ်းမှာပေါ့နော်။သူသကောင်းစင်ကောက်ဖို့သွားတဲ့လမ်းမှာပေါ့။အဲဒီမှာထားလာတာလည်းရှိတယ်ပေါ့နော်။ကျွန်တော်တို့အဓိကတော့သူတို့တဝဲမှာသကောင်းစင်ကောက်နေတဲ့အထက်မှာပေါ့နော်။သူတို့အဲအားဖြစ်ပြီးတော့ပါဝင်ပြီးတော့သွားကောက်ပေးတယ်ပေါ့နော်။စုစုပေါင်းတော့9ဦးပေါ့နော်။ထုံနောက်ထားတဲ့ဟာမျိုးမရှိဘူးရ။အတူလောလလပဲကျွန်တော်တို့တနေရပါဘောနော်။လောလလပဲကျွန်တော်တို့ထိပ်ပြီးဖတ်ချောက်ထားတယ်ခဏ
။စစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာတော့တကောင်စင်ကောက်ဖြစ်တဲ့အဖွဲ့အစည်းမှာပါဝင်သူလောင်းလုံးမြို့နယ်ရေပြူကျေးရွာအုပ်စုကအောက်ရေပြူကျေးရွာမှာနေထိုင်ကြတဲ့အခြေခံပညာကဆရာဆရာမတွေပါဝင်အုပ်ချုပ်ရေးမှူးရုံးစေမဖြစ်သူစုစုပေါင်း9ဦးကိုနေရီရှိတဲ့ချိန်မှာဖမ်းဆီးခေါ်ဆောင်သွားတာလို့ဖော်ပြထားပါတယ်။လောင်းလုံးပါကဖကတော့ဖန်စီထားသူတွေကိုစစ်ဆေးပြီးသွားရင်လောင်းလုံးပြည်သူအုပ်ချုပ်ရေးအဖွဲ့စီလွှဲပြောင်းသွားမယ်လို့ပြောပါတယ်
။စစ်ကောင်စီကလုံမဲ့ရေကောက်ပွဲလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့အကုန်လုံးကိုကျွန်တော်တို့ကလက်မခံဘူးပေါ့နော်။စာချတိုက်ခဲ့သွားဖို့ကျွန်တော်တို့စီစဉ်ရှိတယ်ပေါ့။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့ပါဝင်ပတ်သက်တဲ့ဟာကိုကျွန်တော်တို့ရပ်တန့်သွားအောင်ကျွန်တော်တို့အခုလိုလုပ်တာဖြစ်တယ်ပေါ့နော်။အဲ့ဒီအတွက်ကြောင့်မို့လို့ကျွန်တော်တို့ကဒီဖန်စီဖေးသေးတဲ့ဟာကိုစစ်ဆေးမင်းမြန်းစရာတွေရှိတာမင်းမြန်းပြီးတဲ့အခါကျွန်တော်တို့ရှိရင်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ထံကိုကျွန်တော်တို့ကအနားမယ်ပေါ့နော်။အဲ့ဒီပြီးတော့မှပြည်သူ့အုပ်ချုပ်ရေးအဖွဲ့အနေနဲ့သူတို့ပြည်ရဲ့လှုပ်ထုတ်လို့နေတဲ့အတိုင်းဆက်လက်လှုပ်ဆောင်သွားမယ်ပေါ့ခဏ
။အော်တိုဘာလ10ရက်နေ့ကနေ15ရက်နေ့ထိကောက်ခံသွားမယ်စစ်ကောင်စီရဲ့တကောင်စီရဲ့လုပ်ငန်းစဉ်ကိုပြည်သူတွေအနေနဲ့တက်နိုင်တဲ့နည်းနဲ့စတင်ဖို့အပြင်အဲ့လုပ်ငန်းစဉ်မှာမပါဝင်စားဖို့ကိုလည်းအာဏာရှင်ဆန့်ကျင်သူတွေကအစိုးရမှတိုက်တွန်းထားခဲ့ပါတယ်။လောင်းလုံးမြို့နယ်မှာစစ်ကောင်စီရဲ့တကောင်စင်လုံးဝကောက်ခံမှုမရှိစေဖို့အတွက်ဆက်ပြီးတော့ဆန့်ကျင်သွားမယ်လို့လောင်းလုံးပခဖကပြောပါတယ်။
နာစီဒီအမလို့ကျွန်တော်တို့ဖန်ဆီးရေးယူတာမျိုးမဟုတ်ဘူးပေါ့နော်။အဲတို့ရတို့နာစီဒီအဖြစ်နဲ့နေတာကိုကျွန်တော်တို့မပြောဘူးပေါ့နော်။ခုလက်ရှိကဒီရွေးကောက်ပွဲလုပ်ငန်းစဉ်ဖြစ်တဲ့တက်ကောက်စီကောက်ယူမှုပိုင်းမှာပေါ့။အပဝေပက်လက်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီလိုဖန်ဆီးထည့်ပေးတာတွေကျွန်တော်တို့လုပ်လာရချေဖြစ်တယ်ပေါ့နော်။တခြားပေါ့နော်။ဆရာဆရာမတွေလည်းအများကြီးရှိသေးတယ်ပေါ့။အဲတော့ဒီလုပ်ငန်းစဉ်ထဲမှာမပါဝင်ဖို့ကျွန်တော်ညီငယ်တော့ပြောချင်တယ်ခင်ဗျ။ဒီအဓိကတော့ကျွန်တော်တို့ကဆက်လက်ပြီးတော့ကျွန်တော်တို့တိုက်ဖြတ်ဆက်ကျင်သွားဖို့ရှိသေးတယ်ပေါ့နော်။နောက်တာအစီအစဉ်တွေလည်းကျွန်တော်တို့ဆက်လုပ်ပါအောင်မယ်ပေါ့အဓိကတော့ကျွန်တော်တို့မြို့နယ်ထဲမှာရေကောက်ပွဲလုပ်ငန်းစဉ်လုပ်လို့မရအောင်ကျွန်တော်တို့ကကျွန်တော်တို့လှုပ်ဆောင်သွားဖို့ရှိတယ်ပေါ့
တနင်္လာနေ့တိုင်းတဝဲခရိုင်ကတဝဲတရချောင်းနဲ့ရေပြူမြို့နယ်တွေမှာစစ်ကောင်စီလက်လန်းမီတဲ့မြို့ပေါ်နေရာတွေကသာတကောင်စင်းတွေကောက်ယူနေပြီမဲ့လဲလောင်းလုံးမြို့နယ်မှာတော့ဒီနေ့အချိန်ထိကောက်ခံတာမျိုးမရှိသေးဘူးလို့သိရပါတယ်တကောင်စီကောက်ခံမှုတွေလောင်းလုံးကနေပြီးတော့အားဖြည့်ပေးနေတဲ့ဆရာဆရာမအင်အားကအနည်းဆုံး80ကျော်ရှိရလို့လည်းပြောပါရရှင်